ဘင်္ဂလားဒေ့ရှ်နိုင်ငံကဘီမန်လေကြောင်းလိုင်းရဲ့လေယာဉ်ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာဗုဒ္ဓဦးနေ့ကပြေးလန်းကျော်သွားတဲ့ကိစ္စဟာလေယာဉ်ဘေးနဲ့ပြေးလန်းထိရမယ့်နေရာမှာမထိတဲ့အတွက်အရှိန်မထိန်းနိုင်ဖြစ်ခဲ့ပုံရတယ်လို့လေကြောင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ကနေပြီးတော့ VOA မြန်မာပိုင်းကိုပြောပါတယ်။လေယာဉ်အမှုတန်းနဲ့ခီးတဲ့စုစုပေါင်း35ယောက်ပါလာတဲ့လေယာဉ်အစင်းမှာလမ်းချော်ပြီးအပိုင်းလိုက်ကျိုးခဲ့တာနဲ့ပတ်သက်လို့စုံစမ်းမှုတွေလုပ်နေပြီလို့လေကြောင်းဦးစီးဌာနဒုညွှန်ချုပ်ဦးရဲထွတ်အောင်ကပြောကြားခဲ့တာပါ။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဒုညွှန်ချုပ်ဦးရဲထွတ်အောင်ကိုမတ်စုမြတ်မွန်ကမေးမြန်းတဲ့အခါသူကအခုလိုစတင်ဖြေကြားပါတယ်
။မနေ့ကဖြစ်စဉ်ကိုပဲကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့မှလည်းဒီမှတ်တမ်းတွေရှိပါတယ်။နောက်ဆုံးမှဒီကွင်းရဲ့ CCTV record ပိုင်းကကျွန်တော်ပြန်ကြည့်ထားပြီ။အဲ့တော့ဒီကတကယ်တမ်းကတော့ hard landing ဖြစ်တယ်။ဟိုစပြီးတော့မှကျွန်တော်တို့လင်းဘိန်းနဲ့ပြေးလာတဲ့စထိရမယ့်နေရာတစ်ခုအများကြီးကျော်ပြီးတော့မှသတ်မှတ်ထားတဲ့ landing zone မှာကျွန်တော် touch down မဖြစ်ဘဲနဲ့ဒေ6000လောက်ကျော်ပြီးတဲ့ခါကျမှ touch down ဆက်ပြီးတော့ဖြစ်တယ်။တော့ဖြစ်တဲ့ခါမှာလည်းတော်တော်လေးကိုကျွန်တော်တို့ဘယ်လိုခေါ်မလဲ landing ပုံစံနဲ့တော့မတူဘဲနဲ့ကိုတော်တော်လေးဥဆက်ပြီးတော့ကျတဲ့အနေအထားမျိုးကိုတွေ့ရပါတယ်ဗျာ။အဲ့ဒါကြောင့်မလို့လဲရှေးကဒီ no ဆွေးတွေရော main wheel တွေရောကျိုးတယ်။နောက်ပြီးတော့မှတောင်ပံတစ်ဖက်ကျွန်တော်တို့အဖျားတွေဟိုအရင်းတွေရောကျိုးတယ်။နောက်ပြီးတော့ပေါ်မှာပါကိုယ်ထဲမှာပါထိခဲ့တဲ့အနေအထားမျိုးတွေးရှိရပါတယ်။ပြည်လမ်းရဲ့အလေကောင်လောက်ကစထိတဲ့ကြောင့်မှာ control လုပ်ဖို့တည်းခက်ပြီးတော့ပြည်လမ်းကျော်လွန်သွားတာဖြစ်ပါတယ်။ဒါကမနေ့ကတွေ့ရတဲ့ root cause ပေါ့နော်။ကျွန်တော်တို့ဌာနအနေနဲ့ကတော့ဝန်ကြီးဌာနရဲ့ဒီနေ့ဖွဲ့စည်းပေးလိုက်တဲ့ဒီ aircraft investigation ပေါ့ boat ပေါ့နော်။ရှိတယ်။အဲ့ဒီကနေပြီးတော့ accident incident investigate လုပ်တာစပြီးတော့လုပ်နေပါပြီ။ဒါကတော့အခုချက်ချင်းတော့ကျွန်တော်တို့ result တော့မထွက်သေးပါဘူး။
မနေ့ရဖြစ်တဲ့ဒီပြေးလန်းချော်တာမှာဒီဓာတိဥရုကြောင့်လို့ပြောတာတွေလည်းရှိပါသေးတယ်။ပုံမှန်မြင်ရတာတော့အပိုင်းလိုက်ကျိုးတာတွေ့ရတယ်လေ။အဲ့လောက်ဖြစ်ရလောက်အောင်ကရာတိဥရုကဆိုးလို့ပါလားရှင်
။ရာတိဥရုကအဲ့ဒီလေမဆင်းခင်နိုင်ဝက်အလိုကတော့နည်းနည်းလေး heavy rain ကျော်တာရှိတယ်။ရှိတော့သူ့ဘော်တော်မှာကျွန်တော်တို့ကအဲတော်ပေါ့ဒီဂျိန်ကွင်းပေါ်မှာကျွန်တော်တို့ကပြန်ပြီးတော့မှမဆင်းမဲနဲ့ go round လို့ခေါ်တဲ့တပတ်ပတ်ပြီးတော့ပြန်ခိုင်းလိုက်ပါသေးတယ်။အဲ့လိုပတ်ပြီးတော့မှပြန်ဆင်းတဲ့ချိန်6:52ပေါ့။သူမတိုင်ခင်မှာတော့ရှေ့ကလင်းများ3ဆင်းဆင်းသွားတယ်ဗျအဲ့တော့ဆင်းတဲ့အချိန်မှာတော့ရာသီဥတုအချိန်နေဆိုးသွားတဲ့အချိန်နေမှာမဟုတ်ပါဘူးမရှိပါဘူးအဲ့တော့၄တိုင်လုံး15မိုင်လုံးလောက်ရှိတယ်ပြီးတော့မှမိုးကလည်းဖွဲဖွဲပဲရွာနေတဲ့အဆင့်ဖြစ်ပါတယ်သူပြင်းလာမှုမြင်နိုင်တဲ့ visibility က6မိုင်လောက်အကွာဝေးကိုမြင်နိုင်ပါတယ်
ဟုတ်ကဲ့အဲ့တော့ဆင်းတဲ့အချိန်မှာရောလင်းပြေးလမ်းမှာပေါ့နော်တခုခုချုံရဲမှုရှိလို့လမ်းချော်တာမျိုးရောဖြစ်နိုင်ပါလားရှင့်
အဲ့အချိန်မှာတော့ဘာမှဒီပြင်းလမ်းပေါ်မှာဒီအနောက်ရှက်အတားဆီးဖြစ်နိုင်တဲ့ပစ္စည်းပစ္စည်းအခြေအနေမျိုးဘာမှမရှိပါဘူးဗျာ
အဲ့တော့လေယာဉ်မှုရဲ့အားနည်းချက်ကြောင့်ဒီလိုမျိုးဖြစ်တယ်လို့ရောပြောလို့ရနိုင်ပါလားရှက
်ကျွန်တော်တို့အခုဟိုပေါ့ဒါအချမ်းမြင့်သုံးသပ်ချက်ကတော့လေယာဉ်မှုဆုံးဖြတ်ချက်ဒီလဲလိုမယ်လို့တော့ကျွန်တော်တို့ကသုံးသပ်ပါတယ်ဗျာအဲ့ဒါတော့တကယ်တမ်းသူ investigationရန်လာထွက်လာတဲ့ခါမှာအတိအကျပြောလို့ရပါ
ဟုတ်ကဲ့ပါရှင်အဲ့တော့နောက်ဆုံးမေးချင်တာကတော့ဒီထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်ပြီးတော့လောလောဆယ်အထိပေါ့နော်ဘယ်လိုအတည်ပြုပြောနိုင်တယ်လဲနောက်တစ်ခုကနောက်ဆက်တွဲအရေးယူမှုတွေရောရှိပါလားရှင
်အားလုံးပေါင်းခီးတယ်ရောခရူရော16ယောက်ကိုမနေ့ညတဲ့ဆေးရုံမှာပို့ထားပါတယ်ဒါပေမဲ့စိုးစိုးဝါးဝါးကျွန်တော်တို့ဟလာစိုးရင်ရလောက်တဲ့ဒဏ်ရာရတဲ့အနေအထားတယောက်မှမရှိဘူးလို့သိရပါတယ်ဗျာဒီနေ့လည်းပြန်ဆင်းဖို့အချိန်တွေလုပ်နေကြပါပြီ
ဟုတ်ကဲ့ပါရှင်အဲ့တော့နောက်ဆက်တွဲဒါနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်မှုတွေရောရှိပါလားရှင်
အဲဒါကတော့ကျွန်တော်တို့အခုဒီ investigation ဘုတ်ပြီးသွားတဲ့အခါမှာထွက်လာတဲ့ result ပေါ်မူတည်ပြီးတော့သက်ဆိုင်ရာကျွန်တော်တို့ Bangladesh ကလေကြောင်းအနာပိုင်ဖွင့်နေညီနိုင်နေရကျွန်တော်လုပ်ဖို့ရှိတယ်ကျွေးနေဖို့ရှိမယ်သက်ဆိုင်ရာလေကြောင်း line နဲ့အခုကျွန်တော်ရန်ကုန်အပြည်ဆိုင်လေဆိပ်ရဲ့ airport operator ဖြစ်တဲ့ YHN နဲ့ညီနိုင်ပြီးနှုတ်နှစ်ဖက်ပြစီချုံမှုပိုင်းကရှိတဲ့ဟာကိုဟိုဘက်ကနေပြီးစာဝန်ရှိတဲ့ဘက်ကပေးရမယ့်အပိုင်းကြီးရှိပါလိမ့်မယ်
လေကြောင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးရထွတ်အောင်ကိုမတ်စုမြတ်မွန်ကဘီမန်းလေရင်ပြေးလန်းလန်းကျော်မှုနဲ့ပတ်သက်ပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်